တရားလွတ်တော်ချုပ်ရဲ့ပထမဆုံးလူမဲအမျိုးသမီးတရားသူကြီးဖြစ်ထက်လွတ်တော်ကအတည်ပြုပြီးသားတရားသူကြီးကက်တကြီးဘရောင်းဂျက်ဆန်ဟာတရားလွတ်တော်ချုပ်တရားသူကြီးဖြစ်တရားဝင်ဖြစ်လာတော့မှာပါကျားသာပတိနေ့နေ့လယ်မှာတရားလွတ်တော်ချုပ်ရဲ့116ရောက်ပြောင်းတရားသူကြီးဖြစ်ကျန်းသစ္စာကျိန်ဆိုပါဖြစ်ပါတယ်ဂျက်ဆန်ဟာ2013ခုနှစ်ဖက်ဒရယ်တရားသူကြီးဖြစ်လာခဲ့ပြီးသူနဲ့ပါဆိုလို့ရှိရင်တရားလွတ်တော်မှာအမျိုးသမီးတရားသူကြီး4ယောက်ရှိလာတော့မှာဖြစ်ပါတယ်ဂျက်ဆန်အနာယူတော့မဲ့ဘရိုင်ယာနေရာမှာတရားသူကြီးဖြစ်လာတာဖြစ်ပါလေဘရိုင်ယာဟာကြာသပတင်းနေ့မွန်တက်ချိန်မှာသူတာဝန်ကအနာယူမှာဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကိုပေးပို့တဲ့စာမှာဖော်ပြထားပါတယ်သူဟာတရားလွတ်တော်ချုပ်မှာ28နှစ်ကြာတာဝန်ယူခဲ့ပါတယ်သူဟာပုံမှန်တရားလွတ်တော်တရားသူကြီးတွေနားလည်ရှိတာနဲ့စော့ပြီးအနာယူခဲ့တာပါအမေရိကန်တရားလွတ်တော်ချုပ်မှာတရားသူကြီး9ယောက်ရှိပြီးအနာယူတဲ့တရားသူကြီးနေရာမှာအစားထိုးမဲ့တရားသူကြီးအမည်ကိုသမ္မတကဆိုတင်သွင်းရပါတယ်အထက်လွတ်တော်ကမဲပေးဆုံးဖြတ်တာပါများသောအားဖြင့်တော့ပါတီလိုင်းအရရွေးချယ်ကြတာများပါလေ။သမ္မတထရမ့်လက်ထက်မှာတရားသူကြီး3ယောက်ကိုဒီပြုနိုင်ခဲ့တဲ့အတွက်တရားလွတ်တော်မှာတမျိုးချဆင်လာဝါဒီလို့နားလည်ကြတဲ့ Conservative Party အယူဆပဲ့ရင်းတဲ့တရားသူကြီးတွေကအများစုဖြစ်နေပါဗျ။